here at Shanste Buddhist University after the chanting and before meditation. I'd like to say a few words on mindfulness and compassion. I'd like to refer to the pandemic that is frightening many people, almost everyone in the world, the COVID-19, the coronavirus. When this happened, when people read news, either on Facebook, on Twitter, on the internet, and maybe even in printed newspapers, daily, weekly, they are all bombarded with news about the spread of the virus to more people, to more places, and that every government, almost every government in the world, is taking tough and strict measures to prevent the virus from spreading even further. As I mentioned yesterday, this brings in a lot of disruption to daily life, the way of life that we are used to. So some people tend to ignore the directives and suggestion in some cases. In others, is instructions. People still tend to ignore them, but they are the minority. And especially in Asia, since in Southeast Asia and South Asia, the April New Year is approaching. And many businesses and companies have to close early because of the pandemic. So some people, they just have no choice, but they have to travel. Some people, they have choice not to travel. So people, you know, who have been working in other countries, when they come back to their own country of origin, Thai people returning to Thailand, Sri Lankan people returning to Sri Lanka, Myanmar people returning to Myanmar. When this happens, this causes further anxiety. And in Myanmar, last night, as the Minister of Health and Sport has confirmed 2 cases involving people coming back from the West, one from USA, one from England. So these developments, they add into the existing anxiety and fear, and today people actually have panic buy just to stop things, imagining the words, it happened here in Tangji, it happened in Yanko, as far as I know. Of course, this panic buy has been happening in England as well. So to say that people are anxious and stressed out is a kind of understatement, an understatement. At this kind of difficult time, I like to remind everyone to return to our inner resource, inner strength, the strength that we all have inside. If we forget this, a small difficulty will be big, will look bigger, and a very challenging difficulty like this kind of pandemic will look like almost impossible to overcome. Why? It's because we forget our inner strength, inner resource. This inner resource, we all have it. Whether you are a Buddhist, a Christian, a Hindu, a Muslim, a Sikh, a Jewish, a non-believer, we all have this. That's the ability to focus, to concentrate, the ability to know what's going on in our mind. As I usually do, I like to focus on emotion. In this particular case, that is worry, anxiety, they are the main fear. Worry, anxiety, fear. These three, they are the main emotion that we are faced with today. So what we can do then is to come back to our breathing, to connect with our breathing. To connect with our breathing, to focus, to observe breathing in and breathing out, because this is the center from which we can look at many things clearly. It doesn't matter how many degrees, university degrees we have. If we are not able to connect with our breathing, following breathing in and out, we wouldn't know that anxiety is attacking us. We wouldn't know that worry is dominating us. We wouldn't know that fear is overwhelming us. But as the Buddha says, and it has been proven, that these negative emotions, they are habits, especially subconscious habits. They thrive in our subconscious mind. So when we observe breathing in and out, we will discover fear, we discover worry, we discover anxiety. What do? Of course, we register them without judging good or bad, without saying anxiety is bad, without saying worry is bad, without saying fear is bad. But to simply acknowledge them. Okay, this is fear. Fear related to coronavirus. fear related to the uncertainty and how to treat it where it exists. We don't know. And that uncertainty is behind our fear. We feel that we have no control. Because as human beings, we like to convince ourselves, we like to tell ourselves that we have control. And when we find out that we actually have no control, not so much in this case, that frightens us. So what the Buddha is saying, that again, this fear is a habit. Acknowledge that fear. Okay, this is fear. Feel that fear mindfully for a few seconds, maybe for 10 seconds, 20 seconds. Look at that fear in the eyes. Look at that worry in the eye. Look at that anxiety in the eye. If you find it difficult to look at that, you can check your physical manifestation. You will find, your muscles around your face, around your forehead, being tense. That means those muscles, they are using up a lot of energy. They are using up a lot of energy. What you should be doing, you should be acknowledging tension in the muscles. Recognize those tensions. Don't ignore them. And don't judge them. Don't judge them, good or bad. They are there for a reason. Tension is there for a reason. It's a reaction. It's a protective mechanism. Maybe it's overworking. Maybe it's being active more than it should be. So acknowledge that this is tension. Stay with that tension. Stay with that physical tension. For 10 seconds, 20 seconds. And then return to the breath. Breathing in and out, in and out. And if worry and anxiety about food stocks, about ration, about basic needs of your household. If that worry comes up, if worry for your children, if worry for your family, for your friends, for your institution, for your work, if those anxieties come up, register them one by one. If you like, you can name them. This is anxiety. This is anxiety. Feel that anxiety. Don't run away from it. As long as you have this awareness, you won't get carried away. It's okay if you cannot stay with breathing for a long time. Nevertheless, after you have acknowledged those negative emotions such as fear, always trying to come back to breathing and stay with the breath. Breathing in and out, slow and gentle. After that, actively, okay, when you find that your mind is a little bit calmer now, take this opportunity to to think about people, you know, in our country who have been affected, some people directly, some people indirectly. But everyone is affected. So to try to think about the fear that they have, the anxiety, the frustration that they have. Develop empathy with them. And after that, think about people in other countries, the people that you have read in the news. When you read in the news, you know, you don't have time to connect with them emotionally. Now, it is the time to connect with them emotionally. People in China, people in Italy, in Iran, in France, other parts of Europe, in Korea. Whatever news you read, I read the BBC website and also the CNN website. So when I do meditation, I need to reconnect with those news. And this time, mindfully try to connect with that pain, the pain of those people. Of course, from time to time, come back to breathing. And at the end of 10 minutes, 20 minutes, you will find that you are now calm because you get back to your inner strength, inner resource. Only with this inner strength that we go through and we go through together. So now it's time to meditate. If you start now, you will have about 30 minutes to 35 minutes meditation time. Work on breathing, mindfulness of breathing, and also at the worries and anxiety that you have, then trying to connect with other people's worry and anxiety, some in your own country and then in other parts of the world. This is mindfulness, using mindfulness as the basis for compassion. And tomorrow I'll be speaking more about compassion as a meditation practice. Now I'll be switching to the Burmese medium.
ကုတလုံးညနေဖေယဝတ္တပြီတော့တရားမထိုင်ခင်မှာဟောနေကြတရားတင်းနေညတတိပဋ္ဌာန်အကြောင်းပြုပြီတော့စိတ်ဖြစ်စီမှုတွေเจ้าစိတ်တွေစိုးရင်စိတ်တွေအဲ့ဒီစိတ်တွေကို ကိုင်းတွယ်ပုံကိုင်းတွယ်နေဆက်လက်ပြီးတော့ဟောပါမယ်မနေ့ကလည်းဒီအကြောင်းဟောပါတယ်မနေ့က
internet line ကပြတ်တဲ့နေရာပြတ်သွားလို့တရားနာပိသတိအကြောင်းကြားလာတာဒါကြောင့်ဒီခေါင်းစည်းကိုပြန်ဟောပါမယ်ခုတကဘာလုံးမှာယောဂကန့်ချိဆိုင်နေတယ်ကိုရိုနာဗိုင်းရပ်စ်တရားနဲ့ပတ်သက်ပြီးတော့လူတိုင်းလူတိုင်းစိုးရိမ်စိတ်တွေအရန်ဖြစ်နေကြပါလေ။ခြောက်စိတ်တွေလည်းဖြစ်နေကြပါမြန်မာနိုင်ငံမှာပရမဆုံးအချိန်မနေလူနာနှုတ်တွေ့ရှိကြောင်းအတည်ပြုဂျာမန်ဝန်ကြီးဌာနအတည်ပြုနကောရှိနေတဲ့စိုးရင်စိတ်ဒီတရင်ကပို့ပြီးတော့စိုးရင်စရာဖြစ်သွားတယ်တချို့လူတွေအတွက်အဲဒါကြောင့်မလို့ဒီနေ့ဆိုရင်နိုင်တော့စိုးရလည်းပဲဒီဗိုင်းရပ်စ်ကာကွယ်တဲ့အနေနဲ့ပြန်ပွားမှုကိုကာကွယ်တဲ့အနေနဲ့ဆမ်မွေဝဲဒုံးလေးရဲ့ဖြည့်ပြီးသားတန်သူချောင်းသားချောင်းသားချောင်းသူတွေတချို့စင်တရက်ပဲကျန်တော့တယ်အဲ့ဒါလည်းပဲရွှေဆိုင်လိုက်တယ်တန်ဃာရောလေးဆရာကြီးဆရာလေးတွေပထမပြန်တဲ့ဓမ္မဆရာဆမ်မွေဝဲစာဖြည့်တဲ့တရက်ပဲရှိသေးတယ်အဲ့ဒါလည်းပဲနိုင်တော့တန်ဃာမနိုင်ကရွှေဆိုင်လိုက်တယ်ဒီနေ့အစားပြီးရွှေဆိုင်အဲ့ဒါကြောင့်မိပါရီနေနေလည်းပဲစိုးရင်စိတ်ပိုးပြီးတော့ဖြစ်လူစုလူဝေးမဖြစ်အောင်လိုရတဲ့ဟာကတော့ဒါအခုနေတော့ဘုံမုံတို့လူသားတွေအနေနဲ့ဒီယောဂကိုရင်ဆိုင်တဲ့နေရာမှာအကောင်းဆုံးနဲ့ကိုအပိုင်းနိုင်ဆုံးလုပ်နိုင်တာဒီတစ်ခုပဲရှိတယ်။မဖြစ်သေးခင်ကျူတင်ခါခွဲတယ်။အဲ့ဒါကိုကြတော့စေပဆိုင်ရာပညာရှင်တွေရောဂျမိုင်းပဆိုင်ရာပညာရှင်တွေရောတာဝန်ရှိတိုင်းပြည်တာဝန်ရှိပုဂ္ဂိုလ်တွေရောစူးစမ်းပြီးတော့လုပ်နေကြဘုံမုံတို့ဘိုင်းသူပြည်သားရင်းနေနေတရားကိုကိုအိမ်ထဲမှာကိုကျောင်းထဲမှာပဲနေပြီးတော့ဒီယောဂါတွေတနေရာနဲ့တနေရာကိုစီမရောက်လာသေးတာလည်းရောက်မလာအောင်သူများစီရောက်မသွားသေးတာလည်းရောက်မသွားအောင်ဒီလိုจำไว้วันนั้นนี่ညွန်ကြတဲ့အတိုင်းနေကြတာဒါအသက်ကိုလှူတဲ့ဇီဝိဒါဒါနတစ်မျိုးပါပဲအမနာမကြီးမြတ်တဲ့ကုသိုလ်ကြီးဖြစ်ပါလေဒီဇီဝိဒါဒါနကိုပေးလှူဖို့အတွက်ကိုယ်အိမ်မှာနော်ကိုယ်နေနေမှာကိုအိမ်မှာကိုနေပြီးတော့လူအသွားအလာတွေနဲ့အောင် social distancing ဆိုရယ်တယောက်နဲ့တယောက်တွေ့တဲ့နေရာမှာဝေဝေးခွာခွာခက်ခွာခွာလေးနေဖြစ်နိုင်ရင်လုံးဝမတွေ့တာလုံးဝမတွေ့ဖြစ်အောင်နေတာဒါမျိုးတွေလုပ်တာဒါတွေကအရေးကြီးတဲ့အရာတွေဖြစ်ပါလေဒီဟာတွေကိုလိုက်နာခြင်းအဖြစ်အသက်ကိုလှူရရောက်ပါတယ်အသက်ကိုလှူရရောက်ပါတယ်တန်တရားဖြစ်တဲ့ပုဂ္ဂိုလ်တွေအ ਨੇ ချင်းရှိပါတယ်ဘုံဘုံတို့နိုင်ငံအများကြီးမရှိသေးပါတန်တရားဖြစ်တဲ့ပုဂ္ဂိုလ်တွေကိုတသဆိုင်ရာတောင်ရှိပုဂ္ဂိုလ်တွေရ ဇေယုံတွေမှာတက်ဆိုင်တဲ့နေရာတွေမှာစောင့်ကြည့်ရလည်းပဲဒါစောင့်ကြည့်တဲ့ပုဂ္ဂိုလ်အနေနဲ့ဇေဝန္တန်တွေအနေနဲ့လည်းပဲဒါဇီဝိတဒါနပေးနေတာပါပဲတန်တရားအဖြစ်ခံရတဲ့လူနာတွေအနေနဲ့လည်းပဲဒီနေရာထဲမှာနေပြီးတော့မိမိအကျိုးအတွက်ရောအများအကျိုးအတွက်ရောဒီကျမ်းမာစည်းကမ်းတွေလိုက်နာနေတာဒါကလည်းပဲအတက်ကိုပဲလှူခြင်းတမျိုးပါပဲဇီဝိတဌာနတမျိုးပါပဲပြဘာနေပြန်လာလို့ဆက်လေးရဲ့ควอรันทีนလောက်ရတယ်ဒီလိုဒီနေရာထဲမှာဆက်လေးရဲ့အဲစောင့်ကြည့်ရခေါ်တော့ပေါ့ဒါကတော့တန်တရားရှိလို့မဟုတ်ဘူးစောင့်ကြည့်လို့လားဒါလည်းပဲအများအကျိုးအတွက်ကိုယ်တိုင်းပြည်ဒီမကဘောတက္ကပါလုံးအတွက်ဒီယောဂါကြီးကိုတိုက်ဖြတ်တဲ့နေရာမှာအုတ်တချတဲ့ဒီပွင့်လူတိုင်းလူတိုင်းကပါဝင်ရမယ်ဟာဆိုတော့ကိုယ်အနေနဲ့အဲ့လိုတည်တည်ကြာကြာပါဝင်နေဆိုရင်လည်းဒါဇီဝိတဒါနပေးလူရရောက်တာပါပဲမုံညာတဲ့ဇီဝိတဒါနကိုပေးလူတဲ့နေရာမှာအရေးကြီးတာကတော့အိမ်မှာနေတဲ့လူပဲဖြစ်ဖြစ်ควอรันทีนလုပ်တဲ့နေရာမှာနေတဲ့လူပဲဖြစ်ဖြစ်ဝေးပါကီလိုဆေးရုံမှာနေတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်တခြား facilities တွေမှာနေတဲ့ပုဂ္ဂိုလ်တွေဖြစ်ဖြစ်အရေးကြီးတာကတော့ကိုယ့်ရဲ့စိတ်ဖြစ်စီမှုကိုယ့်ရဲ့ worrying anxiety တောကတွေကြောင့်စေတယ်အဲ့ဒီကြောင့်စေတယ်ကို gain တွေနိုင်ဖို့အရေးကြီးပါတယ်လူသားတိုင်းမှာ inner strength ဆိုတာအတွင်းအင်အားလူပန်းကပြန်မှာပေါ့အတွင်းအင်အားရှိပါတယ်ဒါကိုဘုံဘုံတော့စိတ်တက်အင်အားတို့အဲ့ဒါမျိုးတွေခေါ်ဖို့သုံးနှုတ်ပါလေစိတ်တက်အင်အားဆိုတာအပြင်ကနေလာတဲ့အင်အားမဟုတ်ဘူးမိမိရဲ့နှလုံးသားမိမိရဲ့စိတ်ထဲမိမိအုံနောက်ထဲနေပြီးတော့ထောက်လုံနိုင်တဲ့အင်အားတွေမွေးကြတဲ့အတရှိလာတဲ့အင်အားတွေမျိုးစေ့နေနဲ့ပါလာတဲ့အင်အားတွေဘုံတို့မြန်မာလူမျိုးတွေနေနေကြတော့ဗုဒ္ဓတရားတော်ရဲ့အဆုံးအမနဲ့ဒီအတွင်းအင်အား inner strengthဒီဟာကိုထပ်ပြီးတော့ဝါများကြတယ်ပို့ပြီးတော့အာကောင်းအောင်လုပ်ကြတယ်ဒါလေးကိုမမေ့ပါနဲ့အဲ့ဒီလိုမဟုတ်ဘူးဆိုရင်စိုးရိမ်တဲ့စိတ်နဲ့ပဲကိုခံအားရကြောက်သွားလိမ့်မယ်ဒါကြောင့်စိုးရိမ်တဲ့စိတ်ကိုကံတွင်နိုင်ဖို့သိရကြည့်ပါလေ mindfulness based stress reduction ဆိုပြီးတော့1996ခုနှစ်မှာ Massachusetts Institute of Technology တက္ကသိုလ်ရဲ့ဆေးရုံမှာစပြီးတော့အနောက်တိုင်းသားတွေအနောက်တိုင်းသားသက်ပညာရှင်အသက်ပညာရှင်တွေဒီတတိပဌံကိုသူတွေနာလှုပ်လာတာအခုဆိုရင်ကြဲကြဲပြန့်ပြန့်အသုံးပြုနေကြတယ်တရိပ္ပံချေခံတဲ့စိတ်ဖြစ်စီမှုခံတွေနေဘုံတို့မြန်မာနိုင်ငံမှာကြတော့ဒါရိတ်ထပေါင်းတထောင်ဝနေပြီးတော့အမြဲတမ်းတင်ကြားပေးနေတဲ့နေတွေပါအနောက်တိုင်းမှာတင်ကြားရတဲ့အများကြီးကိုလေးနေပါတယ်ဒါပေမဲ့အနောက်တိုင်းတင်ပေးတာကတော့တဲ့ဗန်ပညာနဲ့တွဲပြီးတော့သင်ပေးတာပေါ့အဲ့တော့ဒီနေရာမှာကိုယ့်ရဲ့ inner strength အတွင်းအင်အားဘ ဘယ်လိုလုပ်ပြီးတော့ပြန်ဆက်နွယ်မှာတော့ပြန်ပြီးဆက်နွယ်ဖို့လိုအပ်တယ်ပြန်ပြီးတော့ connect ယူဖို့ connection လို့ယူဖို့လိုအပ်တယ်အဲ့ဒါတော့ဗုဒ္ဓမောဘောဂံကရိယာရောဗုဒ္ဓမြတ်စွာဘုရားပေါ်လာပြီးတဲ့နောက်ပိုင်းမှာကိုယ်ရံနဲ့ခြင်းတင်များတော့သင်နဲ့သင်ပြီးတဲ့နည်းပါပဲအဲ့တော့ mindfulness of breathing ဝင်လေထွက်လေကိုတတိပြုမိခြင်းပါပဲအာယုံပြုခြင်းပါပဲအာနာပါနတတိလို့အများသိထားကြတယ် mindfulness of breathing breathing in breathing out with awareness ဝင်လေထွက်လေရှူဆိုင်တဲ့အခါမှာဝင်လေဝင်သွားတာဟုတ်တတိလေးကထားတယ်ဝင်လေဝင်နေတယ်ထွက်လေရှူတဲ့အခါမှာထွက်လေရှူတာလေးကိုတတိလေးကထားတယ်ဝင်လေထွက်လေရိတ်ကံဝင်ဖူးပြည့်တဲ့ပုဂ္ဂိုလ်စဉ်ဝင်လေကိုဝင်လေတေနေသုံးလေးမှာအလိုဖြည်းဖြည်းသာသာညင်ညင်သာသာလေးအသက်ကိုရှူသွင်းပြီးတော့တက္ကနေ၅အထိတစ်ချက်ရည်တစ်ချက်အသက်ရှူရင်တစ်ချက်ရှူသွင်းရင်တက္ကနေ၅အထိရည်တက်လာပြန်ပြီးတော့ရှူထုတ်တဲ့အခါမှာဒီတိုင်းပဲလွတ်လွတ်လပ်လပ်ရှူထုတ်ပါဝင်လေထွက်လေအများကြီးမဟုတ်ပါဘူးတစ်မိနစ်မပြောပါဘူးစက္ကန့်ပိုင်းပါပဲစက္ကန့်ပိုင်းဆယ်စက္ကန့်လောက်ဆိုရင်ဒါဝင်နေထွက်လေသုံးချိန်လေးချိန်လောက်ရနိုင်တယ်အဲ့လိုရတာ ਨੇ ကိုယ်ပါတွေ့လာတော့ဆိုတော့ကိုယ်မှရှိတယ်စိုးရင်စိတ်တွေကိုယ်မှရှိတယ်ခန္ဓာကိုပင်ပန်းမှုတွေကြောင်းစိတ်ကြောင့်ဖြစ်ပေါ်နေတဲ့စိတ်ပင်ပန်းမှုတွေအဲ့ဒါတွေကိုတွေ့ရလိမ့်မယ်အဲ့လိုတွေ့တဲ့အခါမှာအဲ့ဒီတောင်းစိတ်ကိုသွားပြီးတော့လေလုမရှိပါနဲ့မတိချင်အောင်ဆိုမလုပ်ပါနဲ့သူ့ကိုအတိမပြုလိုက်ပါဒါဆိုရင်တဲ့စိတ်လေးပါဒါဆိုရင်တဲ့စိတ်ပါဆိုရင်တဲ့စိတ်ဖြစ်နေတယ်အဲ့ဒီလိုအတိမပြုပြီးဝင်လေထွက်လေစေဖို့ပြန်သွားပါဒီကြားထဲမှာကြောက်စိတ်တွေဖြစ်နေမိသားစုအတွက်ကြောက်တာစာသုံးကုန်နေပြန်လက်သွားမလားဆိုပြီးတော့စိုးရိမ်တာဝိညာဉ်မှာဘသူကယောဂကိုတည်လာမှာတော့ဆိုပြီးတော့စိုးရိမ်တာအချင်းချင်းကိုတန်တရားနဲ့ကြည်နေကြတာဒီနေ့ဒီမှာအဲ့ဒါကြောင့်လူပင်ပန်းစိတ်ပင်ပန်းဖြစ်နေကြပြီဘုံတို့မြန်မာနိုင်ငံသူနိုင်ငံသားပြည်တွင်းမှာပဲဖြစ်ဖြစ်ပါမှာနေတဲ့လူပဲဖြစ်ဖြစ်ကိုယ်ကတတိမထာမိတာလူပင်ပန်းစိတ်ပင်ပန်းဖြစ်နေဘာဖြစ်လို့တော့ဆိုတော့ကြည်လိုက်တဲ့တရေနေရကြောင်ဆရာတရင်နေကြီးကိုဘယ်နိုင်ငံမှာလူဘလောက်ဆုံးသွားပြီယောဂကူရာဘယ်နှစ်ယောက်ရှိသွားပြီအဲ့ဒီဟာကိုအစိုးရနေလည်းပဲနိုင်ငံနိုင်နိုင်ငံနိုင်မှာကာကွယ်ထိတဲ့ပို့ပြီးတော့ဒီဗိုင်းရပ်စ်မပွားအောင်ဆိုပြီးတော့ကာကွယ်တဲ့အနေနဲ့အဘယ်လိုစီစဉ်နေချမှတ်နေပြီတချို့ဆိုရင်စစ်တပ်တွေပလိတ်တွေနဲ့အဲဒီစီမံစည်းကမ်းတွေကိုလိုက်နာဆောင်ရွက်ချအောင်လုပ်နေတဲ့နိုင်ငံတွေလည်းရှိတယ်အီတလီနိုင်ငံဥပမာဆိုရင်တနိုင်ငံလုံးအိမ်ပြမထွက်ရအောင်စပိန်နိုင်ငံဒီတိုင်းပဲ ဲ့လိုကြအမေရိကန်နိုင်ငံတော်တော်များများအဲ့လိုဖြစ်နေပြီအိန္ဒိယနိုင်ငံခရိုင်ပေါင်း30လောက်မှာကာဖျူထောက်ထားတယ်ထိုင်းနိုင်ငံကတလားလောက်အရေးပေါ်အာဏာနဲ့အုပ်ချုပ်မယ်အရေးပေါ်အာဏာဆိုတာကစစ်ဖြစ်တဲ့ပုံစံမျိုးကမ္ဘာစစ်ဖြစ်တဲ့ပုံစံမျိုးအဲ့လိုချိန်ညမျိုးမှာသုံးတယ်ဥပဒေအဲ့ဒီဥပဒေအသုံးပြုမယ်နောက်လင်းပြန်နေလိုက်ပဲမသွားတော့ဘူးသွားခိုင်းလည်းပဲလင်းပြန်စီးတဲ့အထိုင်မှာလင်းပြန်ပေါ်မှာကူးစက်မှုများဖြစ်မလားဆိုပြီးတော့စိုးရင်စိတ်တွေနေရာတိုင်းမှာပဲပဲပဲကြီးကြီးပန်းတရင်ပဲပဲပဲစိုးရင်လည်းစိတ်တွေပဲဖြစ်နေစိုးရင်ဇာတ်တွေပဲဖြစ်နေဒါကတကယ်စိုးရင်ဇာတ်အခြေအနေဖြစ်နေလို့ဒီလိုနေရာမျိုးမှာစိုးရင်လည်းစိတ်ကကိုယ့်ရဲ့ဘဝကိုလောင်ကျွမ်းမသွားအောင်လောင်ကျွမ်းမသွားအောင်မိမိရဲ့နှလုံးသားထဲမှာစိတ်ထဲမှာရှိတဲ့ဒီအတွင်းအင်အားတွေကိုအသုံးပြုပါဒါကတော့ဝင်လေထွက်ကလစားဖြစ်ပေါ်နေတဲ့ကြောင်စိတ်တွေဆိုရင်စိတ်တွေဘာများဖြစ်မှာတော့ဆိုပြီးတော့မတိကျမရမှုကိုအကြောင်းပြုပြီးတွေးနေတဲ့တွေးလေအပြင်ကတွေးတဲ့လူတိုင်းလူတိုင်းကိုယ်တငယ်ချင်းကိုတော့မှတန်တရားနဲ့ပြန်ပြီးတော့ကြည်နေရတဲ့စိတ်တွေကြောင်စိတ်တွေအဲ့ဒီကြောင်စိတ်တွေတရားထိုင်တဲ့အခါမှာဒီလိုအနည်းဆုံး3မိနစ်ထိုင်တဲ့အခါမှာတော့အခါမှာတော့မှဒီဆိုရင်စိတ်ကိုတွေးရပါလိမ့်မယ်တွေးရတဲ့အခါမှာအဲ့ဒီဆိုရင်တဲ့စိတ်ကိုဒါဆိုရင်တဲ့စိတ်ပါဒါဆိုရင်တဲ့စိတ်ပါလားဒါဆိုရင်တဲ့စိတ်ပါလားဆိုအဲ့လို2ချိန်3ချိန်2ချိန်3ချိန်အတိမပြူလိုက်ပါအဲ့ဒီစိတ်လေးကိုအတိမပြူလိုက်မှတ်တယ်လို့ခေါ်တာပေါ့ရိတ်ထားမှာအဲ့စိတ်ဖြစ်နေတာအတိမပြူလိုက်ပြင်းဝင်လေထွက်လေစပြန်ပေါင်းလိုက်အဲ့ဒီစိတ်ဖြစ်တာကိုသွားပြီးတော့အပြစ်မတင်ပါနဲ့သူကလည်းသွားပြီးတော့မောင်းမထုတ်ပါနဲ့ကိုယ်ကိုကာကွယ်ဖို့အတွက်ဖြစ်လာတဲ့စိတ်ပါ protective mechanisms အန္တရာယ်နဲ့ကြုံလာတဲ့အခါမှာဖြစ်တတ်တဲ့စိတ်တွေဒါပေမဲ့အဲ့ဒီစိတ်ဖြစ်တဲ့တလောက်ပဲဖြစ်ရမှာမယမနာပိုးသွားရင်ဆုံးဖြတ်တဲ့အတိညာဆုံးဖြတ်တဲ့အုံနောက်ဆုံးဖြတ်တဲ့စိတ်ကိုထိခိုက်ပါတယ်ကြောင်စိတ်ကိုပါဠိလိုဒေါသလို့ခေါ်ပါတယ်အဘိဓမ္မာမှာဒေါသလို့ခေါ်တယ်ဒေါသအထန်နာဇာနာတိ။ကြောင်စိတ်ဖြစ်ရင်ဒါမှမဟုတ်ဆိုရင်စိတ်ဖြစ်ရင်ဒါမှမဟုတ်စိတ်ဆိုရင်အကြောင်းအကျိုးကိုဆင်ခြင်တဲ့စိတ်ကအာနေသွားပါတယ်။ Neurology ဘုနောပိုင်းဆိုင်ရာသိပ္ပံရှင်များလည်းပဲ။ကြောင်စိတ်ဖြစ်တဲ့အခါမှာအမိဂလာဥနောဖြစ်ရင်ဥနောဟောင်းဖြစ်ရင်ရှိက prefrontal cortex လို့ခေါ်တယ် executive brain မမှန်ကန်ဆုံးဖြတ်တဲ့အခါမှာအလုပ်လုပ်တဲ့အုပ်နောက်အဲ့ဒီအုပ်နောက်ကမလုပ်ဘူးဒါကြောင့်မလို့တိုင်းဒီပြည်သားနေနေနဲ့ရောဒီဂျမအီဘုန်းတန်းနေနေရောတိုင်းပြည်အုပ်ချုပ်တဲ့နေရာမှာအစဉ်စဉ်တောင်းရှိတဲ့ပုဂ္ဂိုလ်တွေနေနေရောလူမျိုးရေးခေါင်းဆောင်ဘာသာရေးခေါင်းဆောင်တွေနေနေရောဘုံဘုံတို့ကကိုယ့်ရဲ့ inner strength အတွင်းအားကို ပြန်ပြီးတော့အားကိုးရပါလိမ့်မယ်မိမထားပါနဲ့တည်အောင်အချိန်လုံးဝမရှိဘူးဆိုရင်အနည်းဆုံး1မိနစ်လောက်တော့ထိုင်ပါအော်ဆရာဝန်ဒီအိမ်ပြန်ဖို့တော့အချိန်မရှိဘူးဆိုရင်ဓမင်းစားတဲ့အချိန်ရေတောက်တဲ့အချိန်လေးမှာရေတစ်ချက်လောက်တောက်ပြီးရင်တငုံလောက်တောက်ပြီးရင်ဝင်လေထွက်လေကြာကြာနာနာရှူဆိုင်ပါပြီးနောက်ထပ်တငုံထပ်တောက်ပါဝင်လေထွက်လေကြာကြာနာနာရှူဆိုင်ပါရေကိုတောက်လျှောက်တစ်ခါတည်းမတောက်သေးပဲနဲ့ရေကိုငါးမော့၆မော့လောက်အတည်းလို့ခွဲပြီးတော့တောက်ရင်တစ်ခါရေတောက်တစ်ခါဝင်နေထွက်လေကြာကြာနာနာရှူဆိုင်စိတ်ထဲမှာဖြစ်တဲ့စိုးရိမ်မှုတွေပင်မမှုတွေခန္ဓာကိုယ်ပင်မမှုအဲ့ဒီဟာကို20စက္ကန့်30စက္ကန့်အများကြီးမဟုတ်ပါဘူး20စက္ကန့်30စက္ကန့်လောက်အချိန်လေးပေးပြီးတော့ acknowledge လုပ်ပါအတိမတ်ပြုပါပြင်းရေတငုံထပ်ပြီးတော့တောက်ပါပြီးတော့ဝင်နေထွက်လေးစဉ်းစားနေရှူရှာပြီးတော့ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ကြွယ်သားတွေတင်းမာမှုတောက်လျှောက်တွေးနေတဲ့အတွေ့အကြုံအရာတွေကို acknowledge လုပ်ပါဒီမှာဖြစ်ပါခမင်းစားတဲ့ခါမှလည်းပဲမြင်မြင်ဆန်းဆန်းစားမယ်စားဓမင်းတလုတ်ကိုအနည်းဆုံးအချိန်20လောက်ဝါပြီးတော့အဲ့ဒီအချိန်တွေမှာဖြစ်ပေါ်လာတဲ့ဆိုရင်စိတ်ရဲ့ anxiety တွေကိုအတိမတ်ပြုပါဒီမှာပြုပြီးတော့ကိုယ်အစာတောက်ဆက်လက်ပြီးတော့ဝါမျိုးပါအခွင့်အခါရတိုင်းဝင်လေထွက်လေချမ်းချမ်းနဲ့နဲ့ရှူဆိုင်ပါစကားပြောနေနေလည်းပဲမိသားစုနဲ့စကားပြောနေနေလည်းပဲအဲလိုဝင်လေထွက်လေလေးချမ်းချမ်းနနာရှူဆိုင်ပါလူနာတွေနေနေလည်းပဲအဲ့ဒီလိုပဲဝင်လေထွက်လေချမ်းချမ်းနနာရှူဆိုင်ပါအဆုတ်ကိုအောက်ဆီဂျင်ကောင်းကောင်းနေဆပ်ပလိုက်လောက်တာနဲ့တူပါတယ်အဲ့ဒီလိုကြောက်စိတ်ကိုတတိတရားနဲ့လက်ခံပြီးရင်ဆိုင်ပြီးကိုယ်နိုင်ငံအတွင်းမှာကြောက်စိတ်ဖြစ်နေတဲ့တခြားလူတွေအကြောင်းကိုလည်းတွေးပါစိုးရိမ်လို့တခါလေညကြတာသွားပြီးစူပါမားကတ်မှာလူရဲ့ဝယ်နေတဲ့ပုံကိုဒီမနက်ပိုင်းကျမှသွားပြီးလူရဲ့ဝယ်နေတဲ့ပုံကိုလေးသူတို့ရဲ့ဆိုရင်စေကိုပါပြီးတော့တွေးပြပါ။အော်ဆိုရင်နေကြတယ်။သူတို့ကတော့အပြစ်မတင်ပါနဲ့။ဆိုရင်နေကြတယ်။အဲ့လိုမလုပ်ပါနဲ့ဆိုပြီးတော့တတိပေးနေတယ်။တာဝန်ရှိပုဂ္ဂိုလ်တွေသူတို့မှလည်းပဲဆိုရင်စေတင်နဲ့တတိပေးနေတာ။မေတ္တာနဲ့တတိပေးနေတာ။အဲ့ဒီလိုဆိုရင်စေကိုလည်းသွားပြီးတော့တွေးပေးပါ။တန်တရားဖြစ်ခံရတဲ့လူတွေတနည်းအားဖြင့်မှ၁၄ရက်စောင့်ကြည့်ခံရတဲ့ပုဂ္ဂိုလ်တွေ၊ကျောင်းသားကျောင်းသူတွေပါဝင်သူတို့ရဲ့ဒေါကတွေ၊သူတို့ရဲ့ anxiety တွေ၊သူတို့ရဲ့တခါတခါဖြစ်ပေါ်လာတဲ့စိတ်တုံ့မှုတွေအဲ့ဒါတွေကိုသွားတွေးပြီးတော့ကိုချင်းစာပေးပါပြီးရင်တခြားနိုင်ငံဥပမာဝူဟန်မြို့ဆိုဒီဗိုင်းရပ်စ်စပေါ်တဲ့နေခုထက်ဒီအိမ်ပြင်းမထွက်ရသေးဘူးလူတွေလာနေကြည်ချာနေနောက်ဥရောပမှာကိုယ်လိုပဲကြောင်းစိတ်ရှိတဲ့ပုဂ္ဂိုလ်တွေကြီးပဲကိုလိုပဲနေစဉ်ဘဝခ ားတိုင်းနဲ့မတူအနောက်ရှက်ခံရတဲ့ပုံကိုယ်တွေကြီးပဲသူတို့စီကိုလည်းစိတ်ပို့ပါသူတို့အကြောင်းလည်းတွေးပါသူတို့ရဲ့စိုးရိမ်မှုသူတို့ရဲ့ကြောက်စိတ်ကိုလည်းအတိမှန်ပြုပေးပါဒီလိုတွေးတာကိုပဲမေတ္တာဖြစ်နေပါပြီဒီမေတ္တာကအတက်ကိုကယ်ဆယ်ခြင်းကိုအတက်ကိုကယ်ဆယ်ခြင်းသူတို့ဘာအတက်ကိုကယ်ဆယ်ခြင်းဆိုရင်စီဝိဒဒါနရဲ့အခြေခံကောင်းမွန်တဲ့ခိုင်မာတဲ့အခြေခံဖြစ်ပါတယ်ကတရားထိုင်ကြမယ်ဝင်လေထွက်လေချမ်းချမ်းနာနာရှိရှိပါဆိုရင်လည်းစိတ်တွေမကျေနပ်တဲ့စိတ်တွေကြောင်စိတ်တွေအဲဒီစိတ်တွေကိုတတိတရားနဲ့အတိမံပြုပေးပါဒီစိတ်တွေဖြစ်နေတယ်ဆိုပြီးအတိမံပြုပေးပါလေလူမရှိနဲ့ဆယ်မိနစ်လောက်တရားထိုင်ပါမယ် eyes out for this evening. So we can dedicate our practice to the Triple Gems and to our freedom from fear and anxiety, and then share our good deeds with all living beings. Imaya Dhamma Nu Dhamma Vadi Vadi Ya Bhutan Bhuje Imaya Dhamma Nu Dhamma Vadi Vadi Ya Dhamma Bhuje Sekidi kan hukum bawah Abhivadana-silisa-nicham-uttapajayinam Chataro-dhamma-vatanti Ayu-vanno-sukhambala
I wonder, like for people that let's say for the public, those they never learn meditation, and then at this particular time, how do you advise them to learn to meditate, concentrate on breathing? Would they
I should think so. Today, okay, I was aiming at those people. Of course, partly to remind people who have been to a retreat, who have done some basic meditation, just to remind them this is the time to make use of those resources. But also, I'd like to introduce this practice to people who have never done it. in the last 4 years here in Myanmar, I have been focusing on this point. Mindfulness of that emotion, like that. And for example, one of the companies in Yangon is a logistic company, and they are listed in the share market. And they have never met me. And they came across my teaching through somebody else, the 6 minutes meditation, how to breathe, that's technique, why we should breathe, that's the intention, and then how to relate this mindfulness of breathing to the emotion that they have on day-to-day basis at work. Just 6 minutes. They came across this and they decided to make use of this in their company. So every day before they start their work, that's what they do. And they found that the anxiety level is reduced. Anxiety level is less now. So I think about 3 weeks ago, they came to see me in Yangon. And actually, yesterday, four of their IT engineers came here just to see what they can do for us, for our conferencing facilities and that sort of thing. They use it. Those people, the majority of them, they have never been to a meditation retreat. They have never tried meditation before. So just to observe breathing in and out, you would notice that I use counting technique because that's easier for beginners. And then to acknowledge the anxiety without judging good or bad, just acknowledge, let go, return to breathing. This simple technique actually helps them. Release and retain, and they understand. I have tried this in primary schools, in secondary schools, in university where people have never meditated. One of the domestic airlines, the CEO, the chief executive officer, he never meditated before. I was invited to their headquarters to offer some stress management. So I introduced this meditation. And we meditated for 10 minutes. That was the first time in his life. He could do it. We are not talking about high level of concentration, but we are talking about being aware of our emotions so that those negative emotions don't get out of hand. Don't become so dominant in our decision-making process. One other thing that I said yesterday, but didn't repeat today, is that to talk to other people if they have anxiety, to share the anxiety, and then to also talk about people in the world, those who are faced with the same situation. By doing that, if they can, they should develop empathy, and that empathy will change the default of their brain. Anxiety is the old brain, but empathy is the new brain in neurology. If there is no more question, I'd like to recite one stanza of the Ratana Sutta to invoke the blessing on all of you, including myself and also everyone who follow this program online. I will be doing this in Burmese and in English. Yang kinci widang hidang wahurang wasakesua, yang redanang penidang nano semang adi tetah kedena, idam bibude redanang penidang edena sajena, suwati hodu, yang kinci widang hidang wahurang wa, Sagesu ayam ratanam ganitam nano samang anti tatangatena. Itambi buddhi ratanam ganitam edena sanjena suvati hodu. Yanginji vidang idawa hurama sagesu ayam ratanam ganitam nano samang anti tatangatena itambi buddhi ratanam ganitam edena sanjena suvati hodu. There are plenty of precious things such as jewel, gold, diamond, jades in this human world and also many other precious things in heavens. But none of those precious things is comparable to the jewel of the Buddha. The jewel of the Buddha, Buddha Ratana, is the most difficult to find. It's the rarest thing in the world. It doesn't appear, the Buddha doesn't appear. Even every 10,000 years. With this pronouncement of the truth, may everyone at Shanstate Buddhist University and everyone connected with this, all our devotees, supporters near and far, and also everyone listening to this Dhamma talk anywhere in the world, be free from any disease, be free from anxiety. May they be able to help other people to overcome this pandemic. Yangensi Vedan Hidawa Hurama Dagedua Yan Ritanam Panidan. Na no dhamma anti tathagatena idambi bodhi ratanam panidam edena tisena duvati hodu yangensi vaitam idam vahuram vatake duvayam ratanam panidam na no dhamma anti tathagatena idambi bodhi ratanam panidam edena tisena duvati hodu yangensi vaitam idam vahuram vatake duvayam ratanam panidam Na no dhamma anti tathagatena idambi bodhi ratanam panidam edena tisena duvati hodu. Lu loka idama dambu ji ma bare so de sain shui ngwe yelana paung myaw myaw swa shi bare na ji ma le tho the pu bi ro dambu ji de yelana le a myai shi bare na ga ji ma le be dambu shi de yelana le shi bare ဒါပေမဲ့အဲ့ဒီယတနာတွေလောကီယတနာတွေဘယ်ယတနာကမှဗုဒ္ဓယတနာလောက်တန်ဖို့မရှိပါဘူးဗုဒ္ဓယတနာနဲ့ညီမျှတဲ့ယတနာမရှိပါဘူးဗုဒ္ဓယတနာကရှားရခက်တယ်နိဗ္ဗာန်တောင်းနေလို့မှတဆူမပွင့်ပါဘူးပွင့်လာတဲ့အခါမှာဟောကြားတော်မူတယ်အတိညာပညာတွေထာရှိတော်မူတဲ့မဟာကရုဏာတွေအယယာထက်သာလုံးပါတယ်ယတနာအလုံးနဲ့သာလုံးပါတယ်ဤသစ္စာစကားကြောင့်ရှင်ပြင်းနေဘုရားတက်သူမှာတည်ရင်တုံနေတိုင်းကြတယ်တန်ခါတော်ရှင်ဒီမြတ်များဆရာကြီးဆရာလေးများចောင်းသားចောင်းသူများဝန်ထမ်းများအားလုံးအလူတိုင်းကဒိုင်ကမများအားလုံးအနီရောအဝေးရောအလူရှင်များဝယ်ဝိစာများဆောက်လုပ်ရေးဝန်ထမ်းများအင်ဂျင်နီယာများအားလုံးယောဂကံအမျိုးမျိုးမှာကင်လူပါစေကင်ဝေးပါစေကိုချမ်းမှစိတ်ချမ်းသာစွာဖြင့်မိမိအကျိုးသူရပါအကျိုးတို့၏တို့၏ထေဘုဆောင်ရနိုင်ပါစေ ဗုဒ္ဓယတနာကိုဤကဲ့သို့အကြောင်းပြုဤကဲ့သို့တိုင်တရားတို့သစ္စာစကားကြောင့်တရားနာနေကြတဲ့တရားနာပိဋကများယဏိယဝေတရားနာပိဋကများကလည်းပဲဘေးရန်ကင်းကွာပြီးတော့ဈာမထာနာစွာဖြင့်သူတို့ဘာရဲ့ဒုက္ခကိုဝိုင်းဝန်းဖြေရှင်းနိုင်ပေးနိုင်တဲ့ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။ကဲကျွန်တော်ရပါပြီ။အဲ့ဒီစစ်ဖို့